မြန်မာနိုင်ငံထဲမှာ73စီဈေးနှုန်းတွေမြင့်တက်ပြီးတော့စီပြက်လက်မှုတွေနဲ့ကြုံနေရပါတယ်။ဒီလိုကြုံနေရတယ်လို့ပဲရခိုင်ပြည်နယ်ဘက်မှာလည်း73စီပြက်လက်မှုတွေနဲ့ကြုံနေရတာပါ။စစ်ကောင်စီဘက်ကတော့ဒီ73စီပြက်လက်မှုမရှိအောင်စီမံဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းက73စီရောင်းချမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံတဝန်း73စီဈေးနှုန်းတွေမြင့်တက်နေပြီးပစ္စည်းပြက်လက်နေတာကြောင့်ခရီးသွားလာရေးဈေးရိတ်တွေမြင့်တက်လာနေတယ်လို့အခြားဈေးရိတ်စကားဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်း73စီဈေးနှုန်းတွေမြင့်တက်နေတဲ့အပြင်73စီပြက်လက်နေတာကြောင့်ပြည်သူတွေအခက်ကြုံနေရတယ်လို့မြောက်ဦးစစ်တွေကားဆွဲနေတဲ့ကားသမားတို့ကပြောပါတယ်။အင
်းငါတို့စီမှာတော့အခက်ဆက်ကြွားတာတော့အများကြီးပဲ။ငါတို့ကတော့မြောက်ဦးစစ်တွေလိုင်းကားလိုင်းပေါ့။အဲအဲ့လိုတော့နေတဲ့အချိန်ဆိုတော့ဘယ်လိုဆိုမလဲ။စီကားလေးတို့ကိုလိုတော့ဝင်လို့မရဘူး။အဲဆိုင်ဆိုင်ဝင်လာလို့ရှိရင်တော့ပေါ့တာမရဘူး။အဲ့လိုအဲတူတူဆိုင်ဆိုင်ဆိုလေးဒီမှာပြည့်နေတယ်လုံးဝကိုမရောက်ပါဘူး။အဲ့လိုအဲတူတူတွေကထွက်လာပြီးဒီအပြင်မှာစီမံရတော့ပြန်ပြီးတူတူတွေဝင်သေးအဲ့လိုရှားတာခက်ခဲတွေကတော့အများကြီးပဲ
။အခုလိုစီအလုံးလောက်မရတာတွေအပြင်ဈေးနှုန်းမြင့်တက်လာတာကြောင့်လိုင်းကားသမားတော်တော်များများအလုံနာထားရတယ်လို့အဲ့ဒီကားသမားကပြောပါတယ်
။အစီမတော့ဘလို့ဆိုမလဲဒီ69စီကတော့အလုံးမဖြစ်ဘူးစီစစ်တက်တာနဲ့ဆန်တယ်ဟုတ်တယ်အဲ့ဒါနဲ့ဆန်တယ
်ရခိုင်ပြည်နယ်ကစစ်တွေမြို့မှာဆိုရင်လဲ73စီဆိုင်ကြီးတွေမှာစီဝေပြက်လက်နေသလိုအပြင်ဆိုင်တွေမှာလဲဆက်စီတလီတာကို3000ကျော်အထိပေးနေရတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မတ်ဝေဝေဦးကပြောပါတယ
်ဟုတ်ကဲ့ဒီ73စီနဲ့ပတ်သက်ပြီးတော့ကြာတော့လေဒီအခုကအရင်နေ့ဈေးကြည့်လာရရှိပေါ့ဒီပုံမှန်ဘယ်လိုပြောမလဲဆိုင်ကြီးတွေမှာဆိုရင်လဲအမျိုးအဲ့လိုတန်းထောက်ချက်အထီးအမျိုးပေးရပေါ့နော်အပြင်မှာဆိုရင်တော့သစိုးဆိုင်ရယ်ဆိုရင်တန်းထောက်ကြောတန်းထောက်အဲ့လိုမျိုးပေးရတဲ့အပိုင်းတွေရှိရယ်ဆိုတော့ဒီအမျိုးပေးတဲ့အဲ့လိုပြဿနာပေးရတဲ့အခါတောင်မှအမျိုးထိမဲ့ဆိုင်တစ်ခါတည်းရှာမတွေ့ဘူးလို့လဲဆိုတော့ဒီတချို့ဆိုင်တွေကတော့စီကုံသွားပြီးစီပြက်သွားပြီးဆိုတော့ခဏခဏကြုံရပေါ့နော်စီသွားချင်းနဲ့စီမရှိဘူးမနေ့ချင်းမှလာခဲ့အဲ့လိုမျိုးလဲကြုံရဆို
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နေ့စဉ်73စီဈေးနှုန်းတွေကိုတည်ငြိမ်အောင်ဆောင်ရွက်နေတယ်လို့ဒီလိုကိုပြောပါတယ
်ဈေးနှုန်းကြီးတော်ကူကတကဘာလုံးမှာဖြစ်နေတာပေါ့နော်ပြက်နေတဲ့ဟာမျိုးရှိတယ်သို့တော့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်လုပ်ပြနေတာတော့ဈေးနှုန်းပြတ်ပတ်တဲ့လာပြီးရင်ဒါစင်ကာပူမှာဖြစ်နေတဲ့ကျွန်တော်တို့ကအများကြီးတော့73ကြီးကစင်ကာပူကနေတွင်းတာမျိုးရှိတယ်အစင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့ကအနည်းဆုံးအခွန်ကောက်တဲ့အနည်းဆုံးအခွန်ကောက်ရင်ဈေးပို့ဆောင်ရေးသိရရဲ့အဲဒါရပဲပေါင်းပြီးတော့ကျွန်တော်နေ့စဉ်ဈေးနှုန်းပတ်မှာပြီးတော့ပြည်ရင်အောင်ဆောင်ရွက်ပေးရစီတယ်
။73စီဈေးနှုန်းကြီးမြင့်တာရောမလုံလောက်ဖြစ်နေတာကိုပါသူတို့ဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။73စီရရှိရေးနဲ့ပတ်သက်ပြီးရင်အဲသူတို့ကျွန်တော်တို့နဲ့တင်သွင်းတဲ့လူတွေမှာလည်းအထက်အဲအထူးစီကြောင်းတွေ့ရတယ်။ကျွန်တော်တို့ဒီအစိုးရအနေနဲ့လည်းဒါငွေရပြည်တာနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ကလိုအပ်တဲ့ပမာဏပေါ့လိုအပ်တဲ့ပမာဏနဲ့ကစီဒီလောက်ဆောင်နေတာရှိတယ်။အပေါ်များသောရရှိရတဲ့ပတ်သက်ပြီးကျွန်တော်နောက်ကဖြည့်ချင်းဆောင်ရွက်နေရတယ်ဆိုတော့ရရှားနိုင်ငံတွေကိုယူဖို့ကျွန်တော်တို့ဆောင်ရွက်နေရရှိတယ်။ရရှားနိုင်ငံတွေကိုယူဖို့ကလည်းအဲကျွန်တော်တို့ကရဖြည့်ခဲ့တဲ့အချိန်ကျွန်တော်တို့ဒါဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စတာမဖြစ်တဲ့။ဘို့တော့ဒီလအတွင်းမှာကျွန်တော်တို့ကဒါဝယ်ယူနိုင်အောင်ပေါ့ဝယ်ယူနိုင်အောင်ဆိုတော့ဆောင်ရွက်နေတဲ့အခါမှာအဲရာခိုင်နှုန်းတော်တော်များများတော့ကျွန်တော်တို့အောင်မြင်ရရှိတယ်
ရခိုင်ပြည်နယ်နီးတူမြန်မာနိုင်ငံဒေသတော်တော်များများမှလည်း73စီဈေးနှုန်းကြီးမြင့်တာနဲ့ပြက်လက်မှုအကျတဲကိုကြုံနေရပါတယ်။73စီရှားပါမှုနဲ့တစ်ဆက်တည်းမှာပဲအခြေခံစားကုန်တွေပါဈေးနှုန်းမြင့်တက်ပြီးစီးပွားရေးလုပ်ငန်းတော်တော်များများလည်းရပ်ဆိုင်ခဲ့ရပါတယ်ခင်ဗျာ။